သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပိုမိုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပ
ါ Mr. Baja ကလည်းကျောင်းဆရာအလုပ်ဟာအလုပ်အကိုင်အတီးအမြဲဆုံးသောအလုပ်ထဲမှာပါဝင်တယ်လို့ပြောသွားခဲ့ပါတယ်။
If you look historically, teaching has always been very, very stable. You know, there's a lot of work available. Once a teacher is employed, permanently provided that they meet proficiency standards and they're performing to the standard that we expect and we have high standards, they are teachers for life. And there's also promotional opportunities, all sorts of opportunities for teachers to spread and grow their wings and really pursue the areas of expertise.
သမိုင်းကိုပြင်ကြည့်မယ်ဆိုရင်ဆရာအလုပ်ကအမြဲတမ်းတည်နေတဲ့အလုပ်ဖြစ်ပါတယ်။ဆရာအဖြစ်လောက်ကင်ဖူးရင်အလုပ်အကိုင်တွေအများကြီးရှိပါတယ်။အမြဲတမ်းအလုပ်အကိုင်တွေရှိပြီးတော့လောက်ကင်နိုင်စွမ်းရှိကြတဲ့လူတွေအတွေ့လူချင်းနဲ့အဆင့်အတန်းအတိုင်းကိုလုပ်နိုင်ကြပြီးအဆင့်ပြင့်ပြင့်လောက်ကင်နိုင်စွမ်းလည်းရှိကြပါတယ်။သူတို့ဟာတသက်စာဆရာမတွေဖြစ်ကြပြီးရာထူးတက်နိုင်တဲ့အခွင့်အလမ်းတွေရှိသလိုအဲ့ဒီထက်မကသူတို့ရဲ့အတောင်တွေကိုဖြန့်ကျက်နိုင်ပြီးတော့မိမိအာတန်ရာကဏ္ဍမှာတိုးတက်တဲ့ထက်တိုးတက်အောင်လှုပ်ဆောင်နိုင်တယ်လို့ပြောသွားခဲ့ပါတယ်။ဆရာဖြစ်ချင်ရင်ဖြစ်လာနိုင်ဖို့လွမ်းသွေအမျိုးမျိုးလည်းရှိပါတယ်။မိမိသိချင်တဲ့အကြောင်းအရာတွေကို www.bethatteacher.gov.au မှာရှာကြည့်နိုင်တယ်လို့ပမောက်ခခင်ကပြောပါရယ်အဲ့ဒီ website မှာ Australia နိုင်ငံကပြည်내ဆိုင်ရာဒေသဆိုင်ရာမှာကျောင်းဆရာဘယ်လိုဖြစ်လာနိုင်တယ်လဲဆရာဖြစ်လာဖို့အခြားဘယ်လိုလမ်းတွေတွေရှိတယ်လဲဆိုတဲ့အချက်တွေကိုဖော်ပြထားပါရယ်ပေါမောက်ခခင်ကပဲဆရာဖြစ်လာနိုင်ဖို့လမ်းတွေတခုကအထက်တန်းကျောင်းကိုပြီးစီးဖို့ပါဝင်တယ်လို့လည်းပြောပါရယ်
There's a typical pathway where you could be a high school student who finishes year 12, then they come and do an undergrad study in education, and then they become a teacher. Or there's the other way where they do an undergrad study in an area of choice, so it could be science, it could be art, and then they do a master of teaching, and they become a teacher after they do the master of teaching.
သမန်လန်တွေကတော့ဆက်နှစ်တန်းပြီးထားတဲ့ကျောင်းအထက်တန်းကျောင်းသားအနေနဲ့ပညာရေးနဲ့ပတ်သက်တဲ့ပွဲလက်မှတ်တွေရယူပြီးကျောင်းဆရာဖြစ်လာနိုင်တယ်လို့တခြားဘာသာဥပမာသိပ္ပံဘာသာအနုပညာဘာသာလိုမိမိနှစ်သက်ရာကဏ္ဍကိုရွေးပြီးနောက်ပိုင်းမှာစာသင်ကြားခြင်းပွဲလွန်ပညာတွေရယူပြီးဆရာအလုပ်လုပ်နိုင်တယ်လို့ပြောပါတယ်။ပမောက်ခခင်ကပြပကပညာအရေးချင်းရှိပြီးဩစတြေးလျနိုင်ငံကိုပြောင်းရွှေ့နေထိုင်တဲ့လူတွေဟာလည်းဆရာလုပ်လုပ်ချင်ရင်တခြားလုပ်ကင်တွေလိုပဲသတ်မှတ်ထားတဲ့ဘွဲ့လက်မှတ်နဲ့အရေးချင်းတွေရှိရမှာဖြစ်တယ်လို့ပြောပါတယ်။မိမိရဲ့လက်မှတ်နဲ့အတွေ့အကြုံတွေအတိအမှပြုခံရဖို့အတွက်တက်ဂရိုတွေကိုတိုက်ရိုက်ဆက်သွယ်တာတွေမိမိတက်မြောက်ကြောင်းအတိပေးလှုပ်ဆောင်တာတွေအပြင်ဆရာအတက်ကိုအကဲပြတဲ့မိမိနေထိုင်ရာပြည်နယ်နဲ့ဒေသအာဏာပိုင်တွေကိုဆက်သွယ်ဖို့လုပ်နိုင်တယ်လို့လည်းသူမကပြောပါတယ်။
In Victoria, we have VIT, for example. If people are really interested in continuing their career path as a teacher, or they are thinking of changing and becoming a teacher, they would need to contact the universities to see whether, you know, their degrees can be converted, and VIT and the equivalent in each state.
Upama Victoria ပြည်နယ်မှာဆိုရင် VIT ဆိုတာရှိပါတယ်အကယ်၍လူတွေကဆရာအဖြစ်ဆက်လက်လုပ်ကိုင်ဖို့စိတ်ဝင်စားရင်ဒါမှမဟုတ်ဆရာဖြစ်လာဖို့ကြိုးစားနေရင်တက်ဂရိုတွေကိုဆက်သွယ်ပြီးတော့မိမိရဲ့ဘွဲ့ကို VIT ကသတ်မှတ်တဲ့အရေးအချင်းနဲ့ချိတ်လို့ရမရမေးမြန်းပြီးတခြားပြည်နယ်မှာနေရင်လည်းအဲ့ဒီပြည်နယ်ကတက်ဆိုင်ရာနေရာအလိုက်ကိုမေးကြည့်ဖို့ပြောဆိုထားပါတယ်ဆရာဖြစ်ချင်သူတွေအနေနဲ့သတ်မှတ်ထားတဲ့အရေးအချင်းပြည်မီမှာရတယ်လို့လည်းပြောပါတယ်
You've finished your high school, you can do an undergraduate degree in teaching. So it'll be something like a Bachelor of Education. But if you've, say, done another degree, like a Bachelor of Computer Science, and they get to the end of their degree and they decide, you know what, I don't want to work in a lab for the rest of my life, or I really prefer the teaching side of it. So what they then do is they look for a Master of Teaching, which is typically 2 years on top of their degree.
တာမန်အားဖြင့်တော့အထက်တန်းကျောင်းပြီးသွားတဲ့အခါမှာဆရာဖြစ်ဖို့ဘွဲ့ကိုရယူရမှာဖြစ်ပါတယ်။ဥပမာ Bachelor of Education လိုမျိုးဘွဲ့ဖြစ်ပါတယ်။ဒါမှမဟုတ်သင်ကပညာရေးနဲ့ဆိုင်တဲ့ဘွဲ့မဟုတ်ဘဲ Bachelor of Computer Science နဲ့ကျောင်းပြီးထားပြီးမှငါတက်ခွဲခန်းထဲမှာပဲဘဝကိုအချိန်မပြုံးချင်ပါဘူး။ဆရာလုပ်ရင်ကောင်းမယ်လို့တွေးမိတဲ့အခါကျရင်တော့ Master of Teaching ဆိုတဲ့ဘွဲ့လွန်ပညာကိုနည်းနည်းလောက်သင်ယူပြီးတော့ဆရာအဖြစ်လုပ်နိုင်တယ်လို့ပြောပါတယ်။ဆရာမဖြစ်ခင်အရေးချင်းတွေတိုးတက်အောင်လက်တွေ့အလုပ်စင်တာမျိုးတွေလည်းလုပ်နိုင်တယ်လို့ပေါမောက်ခခင်ကပြောပါတယ်။
They would be looking at behavior, equity, the use of computing. They'd be looking at indigenous culture. These are just only a handful of things. But on top of that, they also go out and do professional experience, which means that they get practice in a classroom. So they get to do some teaching. And as their degree progresses, they do more substantial teaching till the end of their degree.
I'm going to tell you about the three things that we have.ကွန်ပျူတာအရေးချင်းတွေရှိအောင်လုပ်ဖို့အပြင်ဌာနေတိုင်းသားတွေရဲ့ရိုးရာယဉ်ကျေးမှုအကြောင်းကိုလည်းလေ့လာရပါမယ်။အဲ့ဒီလိုလေ့လာမှုတွေအပြင်ကျောင်းပြင်ပထွက်ပြီးတော့အတွေ့အကြုံတွေလည်းရယူရမှာဖြစ်ပါတယ်။ဆိုလိုတာကတကယ့်ကျောင်းခန်းမှာစာသင်ပြီးအတွေ့အကြုံတွေရယူရမှာဖြစ်ပါတယ်။အဲ့ဒီတော့သူတို့ရဲ့တက္ကသိုလ်ပညာရေးနှစ်အပေါ်မှာမူတည်ပြီးတော့သင်တော်ရာသင်ကြားမှုလုပ်ရမှာဖြစ်ပြီးဘွဲ့ရတဲ့အထည်တစ်မျိုးပြီးတစ်မျိုးအတွေ့အကြုံတွေရယူရမှာဖြစ်ပါတယ်။Miss Dabaja ရဲ့အဆိုအရပြည်ပကနေရွှေပြောင်းနေထိုင်လာတဲ့ဆရာတွေကစာသင်ခန်းမှာမတူညီတဲ့အမြင်တွေသင်ကြားမှုတွေလေ့လာမှုတွေဖြစ်စေတယ်လို့ပြောပါတယ
် Coming from an ethnic background really has just spurred me to make sure that I taught in schools where there was socioeconomic disadvantage because there's something so rewarding about pursuing equity of outcomesfor young people who may not have come from privileged backgrounds. So what happens at school really matters. So understanding the nuances and the needs and the challenges of coming from diverse backgrounds, working school teams to, for example, support refugee students is one of the most rewarding things that you can do.
တခြားလူမျိုးကနေဆင်းသက်လာသူမျိုးကျမဟာစီးပွားရေးလူမှုရေးအရာအရေးသိမ့်မသားတဲ့အကြောင်းသားတွေရှိတဲ့အကြောင်းကိုရွေးပြီးတော့တင်ကြားမှုလုပ်ပါတယ်အကြောင်းရင်းကတော့အဲ့ဒီလိုကန့်ခေခဲ့တဲ့လူငယ်တွေကိုတင်ကြားပေးရကနေရရှိတဲ့ပီတိတွေရှိတဲ့အတွက်ဖြစ်ပါတယ်အဲ့ဒီတော့အကြောင်းမှာဘာဖြစ်တယ်လဲဆိုတာကအင်မတန်ကိုအရေးကြီးပါတယ်နောက်ခံသမိုင်းကြောင်းမတူညီတဲ့အရက်ကနေလာတဲ့လူတွေမှာစိန်ခေါ်မှုတွေများတဲ့အကြောင်းနဲ့သူတို့ရဲ့ကွဲပြားမှုတွေကိုနားလည်သဘောပေါက်ဖို့ကလိုပါတယ်။ဥပမာဒုက္ခတဲ့အဖြစ်ရောက်လာတဲ့အကြောင်းသားတွေကိုကူညီပံ့ပိုးရတာဟာစိတ်ကျေနပ်မှုအရာဆုံးသောအရာတစ်ခုဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ကြီးပါကနေမတူညီတဲ့နောက်ခံကနေရောက်လာတဲ့ဆရာတွေဟာလည်းသူတို့နိုင်ငံကနေပါလာတဲ့တင်ပြမှုနည်းလမ်းတွေမတူညီတဲ့အတွေ့အကြုံတွေရှိပြီးတခါတည်းမှာအဲ့ဒီအချက်တွေကကျောင်းသားနဲ့ကျောင်းသားမိဘတွေအတွက်အင်မတန်ကိုအထောက်အကူပြုစေတယ်လို့ပြောပါတယ်
။ There's someone there to listen to them. There's someone there to provide them guidance if they need it. Coming from a diverse background and teaching in multicultural settings, it's representative of the rich community that Australia is made up of. It brings value to our environment and the fact that I teachwith teachers that come from all sorts of backgrounds means that there is so much inclusivity and care for our students and that's what's so wonderful about teaching in settings like that.
သူတို့ပြောတာတွေကိုနားထောင်ပေးမယ်လူသူတို့လိုအပ်တဲ့လမ်းညွှန်မှုကိုပေးနိုင်မယ်လူရရှိသွားစေနိုင်ပါတယ်။မတူညီတဲ့နောက်ခံကလာပြီးလူမျိုးပေါင်းစုံဘာသာပေါင်းစုံတဲ့နေရာမှာစာသင်ကြားတယ်ဆိုတာဩစတြေးလျရဲ့ကျွယ်ဝတဲ့လူမှုအတိုင်းဝိုင်းကိုကူစားပြုတာပဲဖြစ်ပါတယ်။အဲ့ဒီမတူညီမှုတွေကပတ်ဝန်းကျင်အတွက်တန်ဖိုးဖြစ်စေပြီးနောက်ခံပေါင်းစုံကလာကြတဲ့ဆရာတွေကြောင့်ကျောင်းသားတွေအတွက်ပြုစုမှုပေါင်းစုံရပြီးအဲ့ဒီလိုအနေအထားမှာစတင်ရတာကောင်းတယ်လို့ပြောသွားခဲ့ပါတယ်။မစ္စတာဘာဂျာရဲ့အဆိုအရကျောင်းနဲ့ပတ်သက်ပြီးတော့မိမိရဲ့အတွေ့အကြုံကဘယ်လိုပဲဖြစ်နေပါစေစတင်ကျောင်းဆိုတာspecial နေရာတစ်ခုဖြစ်ပြီးဆရာတွေဆိုတာဟာလေလူမှုအတိုင်းဝိုင်းအတွက်တန်ဖိုးရှိတဲ့လူတွေဖြစ်တဲ့အပြင် ဆရာတွေဟာပတ်စံအတွက်သာအလုပ်လုပ်ကြတာမဟုတ်တဲ့အတွက်ဆရာတွေကိုလေးစားမှုပြသင့်တယ်လို့လည်းပြောပါတယ်
။ They do it because they have a passion and commitment and care for young people and they know that they are shaping and transforming young lives when they get up every morning and go to their job no matter how hard it is. I just want to say to every single teacher out there listening that you areseen and you are valued and you are very special and I thank you for the work that you have done.
သူတို့ဆရာအလုပ်လုပ်တယ်ဆိုတာသူတို့မှာလူငယ်တွေအပေါ်စေတနာအနိနာတွေနဲ့ကရုဏာရှိလို့ဖြစ်ပြီးသူတို့တွေဟာလူငယ်တွေရဲ့ဘဝကိုပုံဖော်ပြောင်းလဲစေနိုင်စွမ်းရှိတဲ့အလုပ်ကိုလုပ်နေတာဖြစ်တယ်လို့ခံယူပြီးတော့ဘလောက်ပဲခက်ခဲနေပါစေမနဲ့ထပြီးတော့အလုပ်သွားကြတဲ့လူတွေပါဆရာအလုပ်လုပ်တဲ့လူတွေကိုပြောချင်တာကတော့ဆရာဆမ်းမတွေကိုလူတွေတတိပြုမိပါတယ်။တန်ဖိုးလဲထားပါတယ်ဆရာတွေဟာ special ပုံကူတွေဖြစ်ပြီးအရာအားလုံးအတွက်ကျေးဇူးတင်တဲ့အကြောင်းပြောသွားချင်တယ်လို့ပြောသွားခဲ့ပါတယ်။ဒီဆောင်မကို SBS ကပညာရေးဌာနနဲ့ပူးပေါင်းပြီးတော့ထုတ်လွှင့်တာဖြစ်တဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။ကျမကမူဆိုင်သိမ့်ပါ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ